ရိုဟင်ဂျာရင်းနဲ့ပတ်သက်ပြီးမြန်မာနိုင်ငံပေါ်ပို့ပြီးဖိအားပေးဆောင်ရွက်သွားမယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်ကဒီကနေ့ဘင်္ဂလားဒေ့ရှ်ခရီးစဉ်အတွင်းပြောဆိုလိုက်ပါတယ်။ကမ္ဘာ့ဘဏ်ဥက္ကဋ္ဌနဲ့အတူဘင်္ဂလားဒေ့ရှ်ကိုဒီကနေ့ပဲရောက်လာတဲ့ကုလအတွင်းမှူးချုပ်ကမနေ့ဖြန်မှာတော့ရိုဟင်ဂျာဒုက္ခသည်စခန်းလေးစီသွားရောက်ဖို့လည်းစီစဉ်ထားပါတယ်။ကုလအတွင်းမှူးချုပ်နဲ့တွေ့ဆုံတင်ပြနိုင်မှုဒုက္ခသည်စခန်းလေးမှာခိုလုံနေရသူတွေကပြင်ဆင်နေကြပြီဖြစ်ပါတယ်။အသေးစိတ်ဆက်ပြီးတင်ပြပေးပါမယ်ရှင်။ကုလတွင်မူချုပ်အန်တိုနီယိုဂူတာရက်စ်နဲ့ကမ္ဘာ့ဘဏ်ဥက္ကဋ္ဌဂျင်ယုံခမ်တို့ဒီကနေ့ဘင်္ဂလားဒေ့ရှ်နိုင်ငံဓာကာမြို့တော်မှာဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာနဲ့တွေ့ဆုံဆွေးနွေးခဲ့တာပါ။ရိုဟင်ဂျာရေးနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံအနေနဲ့ဘာတွေဆောင်ရွက်သင့်တယ်လဲဆိုတဲ့အပေါ်နားလည်လာစေဖို့အတွက်ပို့ပြီးတော့မှဖိအားပေးဆောင်ရွက်သွားမယ်လို့ကုလတွင်မူချုပ်ဂူတာရက်စ်ကပြောဆိုခဲ့ကြောင်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရဲ့ပြန်ကြားရေးတာဝန်ခံအစ္စနူခရန်ကပြောဆိုခဲ့ကြောင်းဘင်္ဂလားဒေ့ရှ်သတင်းတွေကဖော်ပြပါရှိပါတယ်။မနေ့ပြန်တင်းနာနေမှာတော့ကုလအတွင်းမှုချုပ်နဲ့ကမ္ဘာ့ဘဏ်ဥက္ကဋ္ဌတို့ဟာ Cross Bazaar ကရိုဟင်ဂျာဒုက္ခသည်စခန်းလေးစီတွားရောက်ဖို့လဲစီစဉ်ထားပါတယ်။ကုလအတွင်းမှုချုပ်နဲ့ကမ္ဘာ့ဘဏ်ဥက္ကဋ္ဌတို့ဒုက္ခသည်စခန်းလေးစီလာရောက်ချိန်မှာတော့သူတို့မြန်မာနိုင်ငံကဘာကြောင့်ထွက်ပြေးခဲ့ရတယ်ဘလို့လူခွေချိုးဖောက်မှုတွေနဲ့ရင်ဆိုင်တွေ့ကြုံခဲ့ကြရတယ်ဆိုတာရင်းဖွင့်ပြောပြနိုင်မှုကိုယ်တိုင်လူခွေချိုးဖောက်ခံခဲ့ရတဲ့အမျိုးသမီးတွေညစ်နာခဲ့ရတဲ့ဒုက္ခသည်တွေကိုယ်တိုင်တင်ပြနိုင်ရေးစီစဉ်နေကြတယ်လို့ Cross Bazaar အနီးဘာလူခါလေးဒုက္ခသည်စခန်းလေးကိုအီဆလန်က VOA မြန်မာပိုင်းကိုအခုလိုပြောပြပါတယ်
ကမ္ဘာကုလသမဂ္ဂအထင်းမှဆုံးအန်တနီယိုကူတာရက်စ်နဲ့ကမ္ဘာပင်ဥက္ကဋ္ဌတို့ကျွန်တော်ဒုက္ခသည်စခန်းကိုလာရောက်ဖို့အစီအစဉ်ရှိတယ်ကျွန်တော်တို့မြန်မာနိုင်ငံရဲ့လောကွာရေးချုပ်ဖို့မှုခံရကိစ္စရဲ့နောက်မြန်မာပြည်ကကျွန်တော်တို့နင်းတော့ခံရတဲ့ကိစ္စရဲ့နောက်ကျွန်တော်တို့ရဲ့နိုင်ငံသားအခွင့်အရေးနဲ့ပတ်သက်ပြီးတော့အဲဒါလိုလည်းကျွန်တော်တို့တင်ပြဆွေးနွေးဖို့ရှိပါတယ်ခင်ဗျအာတမတီချင်းခံရတဲ့အမျိုးသမီးတွေပါဝင်ပါတယ်သူတို့နဲ့တွေ့ဆုံပွဲမှာနောက်ဟိုမှာမြန်မာပြည်မှာတနက်ပြည်ခံရတယ်နောက်ဓာတ်တူခံရတယ်တနက်တရံနဲ့ဒီမှာမတမဆွမ်းဖြစ်နေတဲ့လူတွေနောက်ရကိုင်းပြင်းနဲ့ဖြစ်စဉ်မှာကျုံခဲ့ရတဲ့မျက်မြင်သက်တွေအဲ့လိုလူကြီးတွေနောက်ရကိုင်းပြင်းကြီးကဖြစ်စဉ်ရဲ့အသေးစိတ်သိရှိတဲ့လူတွေကိုအဲ့မှာပါဝင်ခွင့်အတွက်ကျွန်တော်ဘင်္ဂလားဒေ့ရှ်အစီအပါကခံလန်းတာရှိပါတယ်ခင်ဗျမနက်ပြန်နေရနေရတော့တေချာရဲလို့ရဲလို့ဘင်္ဂလားဒေ့ရှ်အစီအပါကအကြောင်းကြားတာရှိပါတယ
်မြန်မာနိုင်ငံကထွက်ပြေးလာတဲ့ဒုက္ခသည်တွေကိုနေရရင်းပြန်ပို့ဖို့အစီအစဉ်နေတဲ့မိမိတို့ရဲ့မူလနေရာကိုပြန်လည်နေရာချထားပေးဖို့ဆုံးရှုံးနေတာခဲ့ရတာတွေကိုတရားမျှတမှုရှိစွာနဲ့ပြန်လည်ပေးအပ်ဖို့အပါအဝင်နိုင်ငံသားအခွင့်အရေးအပြေအဝါရရှိနိုင်ရေးကုလအတွင်းမှုချုပ်နဲ့ကမ္ဘာ့ဘဏ်ဥက္ကဋ္ဌတို့ကိုတောင်းဆိုမယ်လို့ Cross Bazaar ကကုတုဘလောက်ဒုက္ခတဲ့စကန်နေဥမောင်မောင်ကလည်းပြောပါတယ
်ကျွန်တော်ဘင်္ဂလားဒေ့ရှ်နိုင်ငံဆူရကစံချတာရှိတယ်ဒီနာကဘဘင်ဥက္ကဋ္ဌနဲ့ကုလသမဂ္ဂဆိုင်ရာမှုချုပ်အန်တနီကိုတရတော့အပလေးကဒီမနက်ပင်နေရာနေမှာရောက်ရှိလာမှာလို့သူကပြောတာရှိတယ်ကျွန်တော်တောင်းဆိုသွားမှာ repartition လုပ်ဖို့တော့မြန်မာဆူရနဲ့ဟောယူနေစံနဲ့ UN တွေလို့သူစပေါ်တူဆာရှိုးတွေပါလောက်တာရှိတယ်အဲ့ဒါမှာကျွန်တော်ရိုဟင်ဂျာသူတို့နာမည်ရေးပြရမှာတော့ကျွန်တော် UN Security Force နဲ့နာမည်သုံးမှာကျွန်တော်ရမူလနေရာကိုရရှိဖို့တော့ကျွန်တော်ကဘကုလသမဂ္ဂဆိုင်ရာမှုချုပ်ကောင်းစုကိုဒီလောက်တာရှိတယ်ဒီမှာအဲ့ဒီကနေပြည့်ကက်ခင်ရတဲ့လူတွေတန်ရာစီတာတဲ့လူတွေအာဒမပြည့်ချင်းခင်ရတဲ့အမျိုးသမီးတွေပါဒီတို့ဒီမှာကိုရိုနာတက်စ်ကွန်ပေါ်ထူတာရှိတယ
်အခုလက်ရှိမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်တိမ့်ချီထွက်ပြေးတိမ့်ရှောင်ခိုလုံနေကြရတဲ့ဒုက္ခသည်စခန်းအသီးသီးကဒုက္ခသည်တွေအတွက် UNHCR ကုလသမဂ္ဂဒုက္ခသည်များဆရာမဟာမင်းကြီးယုံကနေ UN အသိအမှတ်ပြုဒုက္ခသည်မှတ်ပုံတင်ကတ်တွေထုတ်ပေးဖို့စတင်စီစဉ်ဆောင်ရွက်နေကြပြီဖြစ်ပါတယ်ဒါပေမဲ့ဒုက္ခသည်တွေဘက်ကတော့သူတို့ကိုရိုဟင်ဂျာဒုက္ခသည်တွေလို့ထည့်သွင်းသတ်မှတ်ပေးဖို့တောင်းဆိုနေကြတယ်လို့ဘာလူခါလီဒုက္ခသည်စခန်းနေကိုယ်ဤဆလံကပြောပါတယ်မြမအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်သင့်မခံပါဘူ
းရိုဟင်ဂျာဒုက္ခသည်စခန်းမှာအကိုက UNHCR ကနေတစင်း IDB card ပြီးတော့ smart card လို့ခေါ်ရပါတယ်ဒီမှာ SMD smart card ကိုသူတို့ကစတင်ပြုလုပ်ပေးမယ်လို့လာပြောပါတယ်ကျွန်တော်တို့အဲဒီကနေ့လည်းရောက်တယ်နောက်မနေ့ကလည်းရောက်တယ်သူတို့ကကျွန်တော်တို့နဲ့လာပြီးတော့ရင်းနိုင်တယ်ဒါပေမဲ့အဲ့ဒီ smart card မှာကျွန်တော်တို့ရဲ့နာမည်ရင်းပြတဲ့ရိုဟင်ဂျာအမည်နဲ့ပါဝင်ခွင့်ပြုစေရမယ်အဲ့ဒီအရှာပါဝင်ခွင့်မရှိလို့ဆိုရင်မြန်မာပြည်ကလာတဲ့ရိုဟင်ဂျာဒုက္ခသည်ဆိုပြီးတော့အဲ့ဒီ smart card မှာပါဝင်ရမယ်ဒါမှသာကျွန်တော်တို့ကလက်ခံသွားမယ်ဆိုပြီးတော့ UNHCR အကြီးအကဲကိုကျွန်တော်တို့တင်ပြသွားခဲ့တယ
်ကုတုဘလောက်ဒုက္ခသည်စခန်းနေဥမမောင်ကလည်းဒုက္ခသည်တွေဘက်က UNHCR ကိုတောင်းဆိုထားတဲ့အခြေအနေပြောပြပါတယ
်အခုသူတို့ UN ကထုတ်ပြတဲ့ခေတ်ကမြန်မာပြည်ကလာတဲ့သူတွေရေးထားတာရှိတယ်အဲ့ဒါကိုကျွန်တော်တို့ရိုဟင်ဂျာဒုက္ခသည်ဆိုတာခံကွာတာရှိတယ်မနေ့က UNHCR ကို UNHCR ကဘင်္ဂလားဒေ့ရှ်
မှရှိတဲ့ရုံးကိုကျွန်တော်ခင်ခွက်ကပူစားတာရှိတယ်။မြန်မာပြည်ကလာတဲ့ဝင်ရဒုက္ခသည်သူတို့ရေးပြရမှာဆိုပြီးကျွန်တော်တောင်းဆိုထားတာရှိတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းမှာခိုးလုံနေကြတဲ့တိမ့်ချီတဲ့ဒုက္ခသည်တွေကတော့အခုလက်ရှိမှာဘင်္ဂလားဒေ့ရှ်လူဝင်မှုကြီးကြပ်ရေးကထုတ်ပေးထားတဲ့ယာယီအတိမတ်ပြုကပ်ပြားတွေနဲ့မှတ်ပုံတင်ထားကြတယ်လို့ဒုက္ခသည်တွေကပြောပါတယ်။ UNHCR ကနေအခုထုတ်ပေးမဲ့ UN အတိမတ်ပြုကပ်အတွင်းထည့်သွင်းပေးဖို့ဒုက္ခသည်တွေဘက်ကတောင်းဆိုထားတဲ့အချက်တွေနဲ့ပတ်သက်ပြီးလဲကုလအတွင်းမှုချုပ်နဲ့ကမ္ဘာပံဥက္ကဋ္ဌတို့ကိုတောင်းဆိုမယ်လို့ဒုက္ခသည်တွေကပြောပါတယ်ရှင်။